ရခိုင်ပြည်နယ်အတွင်းကလိုအပ်နေသူတွေကိုကူညီပေးနိုင်ဖို့အတွက်ကုလအဖွဲ့အစည်းတွေဝင်ရောက်အခုထက်ပိုပြီးလောက်ကင်ခွင့်ရဖို့လိုအပ်နေကြောင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂယုံအကြည်ကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲရိုဟင်ဂျာတွေထားနေပြန်နိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံဘက်မှာမရှိသေးဘူးလို့ကုလကလေးများရဲမုံငွေအဖွဲ့ညွှန်ကြားရေးမှူးကလည်းပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေထားနေပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံမှုလူကုံတိတ်ခါနဲ့အညီဖြစ်စေပြီးကုလအဖွဲ့စည်းတွေကိုလည်းဝင်ရောက်ခွင့်ပေးရမယ်လို့ပြောဆိုလိုက်ကြတာပါမသိငီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်မှာပထမဆုံးအဆင့်အနေနဲ့ကုလသမဂ္ဂအဖွဲ့စည်းတွေရခိုင်ပြည်နယ်တွင်ဝင်ရောက်လုပ်ကင်ခွင့်ပို့ပေးရမယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်Mark Lowcock ပြောဆိုလိုက်တာပါ
Now UNHCR are involved in dialogue to some degree
ဆွေးနွေးညီနိုင်မှုတွေမှာအတိုင်းအတာတစ်ခုအထိဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပါဝင်ပတ်သက်မှုရှိပါတယ်ဒါပေမဲ့အခြေအနေတွေမှန်မှန်ကန်ကန်ဖြစ်မှသာဒုက္ခသည်တွေထာနေပြန်လို့ရမှာဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးသားပါပထမဆုံးအဆင့်အနေနဲ့ရခိုင်ပြည်နယ်တွင်းမှာရှိနေကြစေလူတွေလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုကူညီနိုင်ဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးရခိုင်ပြည်နယ်တစ်ခုလုံးကိုပို့မိုဝင်ရောက်ခွင့်ရကြင်ပါတယ
်။ဘင်္ဂလားဒေ့ရှ်ကူတူပလောင်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့တဲ့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Frost ကတော့အခုလိုပြောပါတယ်
။ All the returns must be voluntary. They must be into a safe environment.And with dignity
ကုသဘောစံတာလျောက်ပြန်လာမျိုးဖြစ်ရပါမယ်။ဒီကိလုံချုံမှုရှိရှိဂုံသိကရှိရှိအခြေအနေမျိုးလည်းဖြစ်ရပါမယ်။ Now UNICEF UNHCR နဲ့ကမ္ဘာစံတာရေးခါအဖွဲ့ WFP တို့လိုအဖွဲ့အစည်းတွေလည်းဝင်ရောက်လုပ်ကင်ခွင့်ရဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်အတွင်းမှာလုပ်ကင်နေကြပေမဲ့နေရာတိုင်းတော့သွားရောက်ခွင့်မရှိပါဘူး။လုံချုံရေးလိုအပ်သလိုဒီလူတွေနေရာရင်းပြန်တဲ့အခါမှာသူတို့လူသားချင်းစံတာတဲ့အထောက်အပံ့တွေပေးနိုင်ရပါမယ်။အခုတော့ဒီလိုအခြေအနေမျိုးမရှိသေးပါဘူး။
ရခိုင်ပြည်နယ်ဘက်မှာကအခုချိန်ထိတိုက်ခိုက်မှုတွေရှိနေသေးတယ်လို့ဒုက္ခသည်တွေကပြောတဲ့အကြောင်းကိုလည်း UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Frost ကအခုလိုပြောပါတယ
် The Rohingya families I've met today but particularly the children tell me
ဒီကနေ့ကျွန်တော်တွေ့ခဲ့ရတဲ့ Rohingya မိသားစုအထူးသဖြင့်ကလေးတွေပေါ့လေသူတို့အိမ်ပြန်ခြင်းကြပြီမဲ့မြန်မာနိုင်ငံမှာလုံခြုံပေးကမှုမရှိသေးတာကြောင့်အခုတော့မပြန်ခြင်းသေးဘူးလို့ပြောကြပါတယ်အကြမ်းဖက်မှုတွေရှိနေတဲ့အခြေအနေမှာတော့သူတို့ကိုဒင်းကျပ်ပြန်ဖို့မဖြစ်နိုင်ပါဘူးရခိုင်ပြည်နယ်ထဲမှာကြံခဲ့တဲ့ဒေါ်နဲ့ဖုံးဆက်ခဲ့တဲ့မြို့သမီးငယ်တယောက်နဲ့ကျွန်တော်စကားပြောကြည့်တော့ဟိုဘက်မှာရွာတွေကိုဒီကနေ့အထိတိုက်ခိုက်နေကြတယ်လို့ပြောပါတယ်။ဒါကြောင့်သူတို့ဌာနေပြန်ရေးစဖို့ကဘေးကင်းတဲ့အခြေအနေတော့မဟုတ်ပါဘူး
။လူသားချင်းစာနာမှုနဲ့ရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ် Mark Lowcock ကတော့အခုလိုပြောပါတယ်
။ The behavior of belligerents, the combatants in conflict.
စစ်ပွဲတွေပြည်ပကအတွင်းတိုက်ခိုက်နေကြသူတွေမှာဥပဒေတွေရှိပါတယ်အရသားတွေကိုပြစ်မှတ်ထားလို့မရပါဘူးသူတို့ကိုကာကွယ်ပေးရပါမယ်အရသားတွေထံတွားရောက်ခွင့်ရှိရပါမယ်ဒါပေမဲ့ကျွန်တော်တို့အလုလုနေရတဲ့နေရာအများအပြားမှာဒီလိုအခြေခံမှုတွေမရှိပါဘူးဒါတွေလှုပ်ဖို့လိုအပ်နေပါတယ်တာဝန်ယူမှုတာဝန်ခံမှုလည်းရှိဖို့လိုအပ်နေပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေထာနေပြန်ရေးကိုပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကစတင်ဖို့စီစဉ်ခဲ့ပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့ခဲ့တာပါဘယ်အချိန်ပြန်ဆနိုင်မလဲဆိုတာကလည်းမသိရသေးပါဘူးမြန်မာဘက်ကတော့ပြန်လည်စီစစ်လက်ခံရေးအဆင်သင့်ဖြစ်နေပြီလို့ပြောဆိုထားပြီးထာနေပြန်ရေးလုပ်ငန်းစဉ်ကိုဆိုင်းငံ့လိုက်တဲ့အပေါ်ဘင်္ဂလားဒေ့ရှ်ကိုပြစ်တင်ပြောဆိုထားပါတယ်ရှင်